မြန်မာနိုင်ငံမှာကုသမြန် COVID-19 ရောဂါပိုးတွေ့ရှိမှုနှုန်းများပြားလာနေလို့စိုးရိမ်မှုတွေရှိလာနေချိန်မှာရှမ်းပြည်နယ်မှာဒေတာတွင် COVID-19 ရောဂါနဲ့ပတ်သက်ပြီးကိုကြီးဆောင်ရွက်နေတဲ့တောင်ပိုင်းရှမ်းပြည်သမ္မတ RCSSSA ရဲ့ကျန်းမာရေးဖွဲ့ကိုနိုင်ငံခံမြန်မာသမ္မတကဟန့်တားနေတဲ့ဆွတ်ဆွတ်ချက်ပေါ်ထွက်လာပြီးဒေတာတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်တွင် NCA ပြည်ရဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမ္မတ RCSSSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုနေပြည်တော်တမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေတယ်လို့ RCSSSA ပြောခွင့်ရဘူမူကြီးဆိုင်အောင်ခေကပြောပါတယ
်။ခမရတိမတုံးပါပေါ့။အဲ့ဒီမိုင်းပါမြို့နယ်နားပေါ်ကြီးွာမိုက်ပုတ်နေတောင်လေတဲ့အဲ့ဒီကြီးရမှာဖြစ်နာကရွာတွေကိုသူတို့ရွာတကြီးတွေရောရွာသားတွေကိုပြောထားတာပေါ့နော်။အခြေဆက်တွေကအဲ့ဒီကျမရေးပြစနဲ့ COVID-19 ညာပေးတာကကွယ်ထောက်ပံ့ပစ္စည်းတွေလာပေးတာတာတွေကိုညမခံရသူတို့ကလာလို့ရွာသားကလက်ခံနေဆိုရင်တော့နောက်ကျရင်ရွာသားတွေတော်စီပုဂ္ဂိုလ်တွေကိုဖမ်းချုပ်ပြီးထောင်ထဲမယ်အဲ့လိုပြောတယ်တဲ့
မိုင်းပါမြို့နယ်နာဝန်ကြီးရွာအုပ်စုကကျမရေးဝန်ဆောင်မှုလှုပ်ဆောင်နေတဲ့ရွာသူသူကလည်းတမတော်ဘက်ကဟန်တာမှုပြုနေတဲ့အကြောင်းပြောပါတယ
်ကျမရေးအဖွဲ့ကဒေတာတင်ကျင်းချင်းတဲ့အချိန်မှာဆရာတမတော်ကနိုင်ပြီးမှအာမြင့်တာတွေပါလေလုပ်တယ်လူထုကိုဖိပင်းစေရဘူးနော်လို့အဲ့လိုမျိုးသွားပြောထားတာတွေရှိတယ်ရလခတိုင်းနဲ့အောက်ခံတယင်းဆိုတော့အဲ့ကျမရေးဖြစ်စေဖို့ဒီလိုအရေးကြီးနေတဲ့အချိန်မှာနိုင်လာတော့ကမ်းမြစ်သေးတယ်ပေါ့နော်
တမရော်တရေမှန်ပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စုံမင်းထွန်းကတမရော်ကဟန်တာတဲ့ဆိုတာဆွဆွဲချက်တာဖြစ်ကြောင်းပြောပါတယ
်ကျွန်တော်ပြောနေတာအကြောင်းပြချက်ပဲဖြစ်မှာပါဗျာတကယ်တော့အဲ့ဒီဈေးကူနေတဲ့အဖွဲ့ကိုလောက်ရတဲ့အကြောင်းမရှိကျွန်တော်ကတော့အားပေးနေတာခုနပြောတဲ့ဟာကဆွဆွဲချက်ပဲဖြစ်နေတယ်လို့ရှိတယ
်မနေ့တုန်းကတမရော်ကာကွယ်ရေးဦးစီးချုပ်ကနေတမရော်ရှေ့တန်းနေမြေတွေမှာ COVID-19 ရောဂါကာကွယ်ရေးလှုပ်ဆောင်ဖို့အစည်းအဝေးမှာညွှန်ကြားခဲ့ကြောင်းဘုံမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ
်ကျွန်တော်တော့မှပဲမနေ့တုန်းကတမရော်ကာကွယ်ရေးချုပ်ကမနေ့ကအစည်းအဝေးလုပ်ပြီးတော့ကျွန်တော်ရှေ့တန်းနေမြေတွေမှာလည်းဒီ COVID-19 ကိစ္စနဲ့ပတ်သက်ပြီးတော့ကြာတူတူရောက်ပေါက်နေတယ်ကကုသနိုင်တယ်လေရတယ်တက်မှရှိတဲ့ဆေးမှုတွေဆေးတဲ့ထောက်အရကဘဝနေစစ်ဆေးပေးဖို့အသိပညာပေးဖို့ညွှန်ကြားထားတာရှိပါတယ
်ပြီးခဲ့တဲ့ဧပြီလ3ရက်နေ့ကလည်းမိုင်းပါမြို့နယ်တွင်မြန်မာစစ်တပ်နဲ့ RCSSF ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSF ကပြောပါတယ်လက်ရှိတိုင်းဒေသတွေမှာတမတော်ကထိုးစစ်တွေမရဆိုင်သေးတဲ့အတွက်ယောဂတိုက်ဖြတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ခက်ခဲနေတယ်လို့ဘူမူကြီးဆိုင်အောင်ခေကပြောပါတယ်
တိုင်းဒေသလည်းကထိုးစစ်ဒေသတွေမှာကြောက်ပြကောင်းနေတဲ့တကဘာလုံးက COVID-19 ယောဂတွေအခြေအနေအရစစ်ပက်တခိုင်မှုကြည့်ထိုးစစ်ချင်တာအမှန်တကယ်ရထားဖို့ကောင်းတော့နော်တက်ပွဲချိုတာကလူထုနဲ့ဆိုင်သွားပြီတက်ပွဲရှိတယ်လူထုကထိုက်ပြေးရလွားရသွားရလာတဲ့အခါကျတော့ယောဂကာကွယ်ဖို့အသိပညာပေးဖို့လည်းကောင်းကောင်းမဆောင်ရနိုင်ဘူးနော်အဲ့ခါကျတော့ယောဂကိုပို့ပြီးတော့ပြန်သွားနိုင်တဲ့အခြေအနေဖြစ်သွားနိုင်တယ်ဘောနော်
ကမ္ဘာနှံပြကူးစက်များ COVID-19 ကူးစက်မှုဖြစ်ပွားနေတဲ့အချိန်ဒီမှာပြည်ပခန့်နယ်မြေတွေတွင်ဆေးရဆဲကြဖို့ကုလသမဂ္ဂသူဝင်မှုချုပ်ကလည်းတိုက်တွန်းပြောဆိုမှုတွေရှိနေတာပါမြန်မာနိုင်ငံတွင်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဒေသတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲရပ်နိုင်ခြင်းမရှိသေးပဲစစ်ရေးသိမ်းမှနေတဲ့အချိန်ဒီမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ